အမေရိကန်နိုင်ငံရဲ့ပြည်내အများစုမှာအခုသတင်းပတ်ထဲနှင်းမုန်တိုင်းတွေတိုက်ခိုက်နေပြီးရေကင်းအမှတ်3ရက်အောက်အပူချိန်ကိုကျဆင်းနေတာပါဒီလိုပြင်းထန်တဲ့ဆောင်းရာသီဥတုကြောင့်တစ်ပတ်အတွင်းမှာပဲနိုင်ငံတစ်ဝန်းသေဆုံးသူဟာ40ကျော်ဖြစ်လာပြီးတန်နစီပြည်내တစ်ခုထဲမှာလည်းအနည်းဆုံး14ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မိုးရံနှင်းရံလေရံနဲ့ပြင်းထန်တဲ့အေးအေးတန်ကြောင့်နှစ်ပတ်အတွင်းမှာပဲအမေရိကန်မှာတိုက်ဆုံးရသူကအနည်းဆုံး50ရှိနေပြီလို့ AP သတင်းကပြောပါတယ်။ကားလမ်းနဲ့ဒေကျောင်းသွားလာရတွေမှာလည်းအန်ဒီယရီခက်ခဲတွေနဲ့ကြုံနေရတာပါ။တချို့နေရာတွေမှာဒဏ်အပြတ်တောက်တာတွေဖြစ်ခဲ့ပါတယ်။အော်ရီဂွန်ပြည်နယ်မှာတော့အေးခဲနေတဲ့နှင်းမိုးရွာသွန်းတဲ့အတွက်တစ်ပတ်အတွင်းမှာပဲတက်စစ်တအားတသိန်းကျော်ပြတ်တောက်ခဲ့တာပါ။တောက်ကြန်လေးကနယူးယောက်နဲ့ဝါရှင်တန် DC တွေမှာတော့ချင်းနဲ့ထပ်ကြခဲ့တာဖြစ်ပြီးအနောက်လေပိုင်းပြည်နယ်တွေမှာလည်းလေတိုက်ခတ်မှုဒဏ်ကြောင့်အပူချိန်ဟာ30ဒီဂရီဖာရင်ဟိုက်စင်တီဂရိတ်နဲ့ဆိုအနှုတ်34ထိကျမယ်လို့ခန့်မှန်းရပါတယ်။ကျသပရင်းတွေကလည်းဖီလာဒဲလ်ဖီးယားကပြန်တန်းလာတဲ့အမေရိကန်လေကြောင်းလိုင်းပိုင်လေယာဉ်တစ်စင်းဟာမြို့ပြင်းနဲ့ရိုချက်စတာလေယာဉ်ကွင်းကိုဆင်းနှင်းထူတတ်တဲ့ပြေးလမ်းပေါ်လမ်းချော်ခဲ့တဲ့နဲ့ထိခိုက်မှုတစ်စုံတရာတော့မရှိပါဘူး။မြို့ပြင်းနဲ့အပေါင်းရဲ့အရှိမြောက်ချမ်းတဲ့တခြားတနိုင်ငံလုံးနေပါအော်ဂွန်ပြည်နယ်ကနေတန်နစီပြည်နယ်အထိအေးလွန်ခဲ့ပြီးရေခဲကအနည်းရှိတဲ့ရာသီဥတုအခြေအနေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ဒီသတင်းပတ်ကောင်မှလည်းရာသီဥတုအခြေအနေပိုးပြီးဆိုးလာဖို့ရှိကြောင်းနဲ့ကျောင်းနဲ့အစိုးရရုံးတွေပိတ်ထားရမှုလည်းရှိပါတယ်။